မြန်မာနိုင်ငံမှာစန္ဒပြနေသူတွေကိုတတ်ဖြတ်ဖမ်းဆီးနေတာရရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးမစ္စတာဘာရှလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်။နိုင်ငံတော်ကငြင်းငြင်းချမ်းချမ်းစန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကခြေအစ်စ်တွေနဲ့ပြစ်ခတ်နေတာဟာအင်မတန်ဆက်ဆုပ်ရွှေရှားစရာဖြစ်တယ်လို့လူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြင်းထန်တဲ့အသုံးအနှုန်းနဲ့အဖြစ်တင်ထားပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားတဲ့လူနာပြင်းပြင်းနဲ့ဆေးဝင်နှံမိအပေါ်တိုက်ခိုက်တဲ့အထောက်အထားတွေမြင်ရတာလေအင်မတန်ဆိုးဝါးဆေးပြက်စရာဖြစ်တယ်လို့ပြောထားပါတယ်။ဆေးအာဏာသိမ်းတဲ့ February လတရက်နေ့ကတေဆုံးသူ54ယောက်ခန့်မင်းရှိတယ်ဆိုတာကုလသမဂ္ဂလူ့ခွင့်ရေးရုံးကအတည်ပြုထားနိုင်နေပေမဲ့ဒီထက်အများကြီးရှိနိုင်သေးတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ February လတရက်နေ့ကစလို့ဥပဒေနဲ့ဖမ်းဆီးခံထားရသူတွေကလည်း1900ကျော်တယ်လို့မှတ်တမ်းရှိထားပေမဲ့တကယ်မသိရတဲ့နေရာတွေမှာဖမ်းဆီးခံရသူတွေရှိနိုင်တာကြောင့်တကယ်အကြီးအကျယ်ဟာဒီထက်များနိုင်တယ်လို့လည်းပြောပါတယ်။အခုလိုမျိုးတရားလက်လွတ်ဖမ်းဆီးမှုတွေဟာအတိအဓမ္မအင်အားသုံးလက်ဆဖြတ်မှုမြောက်ကောင်းမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးဘာရှလက်ကပြောကြားပြီးဆက်လက်ဖမ်းဆီးခံထားရသူတွေကိုချက်ချင်းပြန်ဆွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။မြို့သမီးတရင်တော့ရှိရအနည်းဆုံးပါတဲ့တရင်တော့29ယောက်ထက်မနည်းဖမ်းဆီးခံထားရတဲ့ပေါ်ဆိုးရင်ကြောင့်လည်းပြောထားပါတယ်။မြန်မာနိုင်ငံအပေါ်ဩဇာလွှမ်းနိုင်သူတွေတရင်အထက်အလက်ရှိထားသူတွေအားလုံးအနေနဲ့စစ်ကောင်းဆောင်တွေအရင်ကရောအခုပါကျူးလွန်ထားတဲ့ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေအတွက်ကြောင်ဝင်ထံအောင်လုပ်ကြဖို့လည်းသူကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဓမ္မအာဏာသိမ်းထားတာအဆုံးသတ်အောင်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်အစိုးရအဖက်ပေးရမယ့်အချိန်ရောက်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။